ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ကိုဒီလနှောင်းပိုင်းမှာအမေရိကန်လေယာဉ်တင်သင်္ဘောအုပ်စုတစ်ခုတွားရောက်ဖို့ရှိပါတယ်။ဒီပေါ်တရုတ်နိုင်ငံကဒေါသတကြီးတုံ့ပြန်ကန့်ကွက်ပြီးတော့ပင်လယ်ပြင်တွင်းကကျွန်းငယ်လေးတွေမှာစစ်ဖက်ဆိုင်ရာတိစောက်မှုတွေအလင်းအမြန်လှုပ်ဆောင်နေတယ်လို့လေ့လာသူတွေကခန့်မှန်းထားပါတယ်။တိုင်ပေကနေ Raffle Jennings ပေးပို့ထားတဲ့သတင်းလွှာကိုကုကြကြသိန်းကပြောပြမှာပါ
။လေယာဉ်တင်သင်္ဘော USS Carvinson နဲ့ပဲထင်းတုံးကြီးဖြတ်သင်္ဘော USS Michael Murphy စစ်သင်္ဘောအုပ်စုမှာပါတဲ့ရေတပ်ဖွဲ့ဝင်9500ဟာလူသားစာနာမှုအကူအညီတွေပေးပို့ခဲ့ပြီးဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကစိတ်ကမ်းမှာဖေဖော်ဝါရီလလယ်ကရနာခဲ့ပြီးတဲ့နောက်တောင်တရုတ်ပင်လယ်ကိုသွားကြမယ်လို့အမေရိကန်ရေတပ်ထုတ်ပြန်ချက်တခုမှာပြောထားပါတယ်။ဒီသင်္ဘောအုပ်စုဟာပင်လယ်ပြင်တွင်လွတ်လပ်စွာသွားလာခွင့်ကိုမြင့်တင်ဖို့ဒေသလူမျိုးရေးတိုးတက်စေဖို့နဲ့ဒေသတွင်းမဟာမိတ်တွေနဲ့လက်တွဲလှုပ်ဆောင်ဖို့ဖြစ်တယ်လို့ထုတ်ပြန်ချက်ကဆိုပါတယ်။ဒါပေမဲ့လည်းတောင်တရုတ်ပင်လယ်အကျယ်အဝန်းစတူယန်ကီလိုမီတာ3သန်းခွဲရဲ့90ရာခိုင်နှုန်းလောက်ကိုသူတို့ပိုင်တယ်လို့ပြောထားတဲ့တရုတ်ကတော့ဒီပြောဆိုချက်ကိုလက်ခံမှာမဟုတ်ပါဘူးသူတို့ပိုင်တဲ့နေရာတွေလည်းရှိတယ်ဆိုပြီးတရုတ်နယ်အပြိုင်ပြောထားကြတဲ့နိုင်ငံတွေကတော့စစ်အင်အားအကြတရုတ်ထက်ဘိုးပြီးအားနေတဲ့ဘရူနိုင်းမလေးရှားဖိလစ်ပိုင်တိုင်ဝမ်နဲ့ဗီယက်နမ်တို့ပါနေမြေပိုင်တယ်လို့ပြောထားတဲ့အထက်မှာအမေရိကန်မပါပေမဲ့ရေချောင်းကုန်သွယ်ရေးဆက်ပြီးလမ်းပွင့်နေစေဖို့အဲ့ဒီရေပြင်မှာပုံမှန်လိုကင်းနေလိမ့်ရှိပါတယ်အမေရိကန်သင်္ဘောအုပ်စုသွားမှာကိုဂျိုဆိုသူတူကတော့ဖိလစ်ပိုင်လွှတ်တော်အမတ်ဂယ်ရီအလီဟာနိုပ
ါ I think it's important to show to the world that the South China Sea is an international water that is not a private lake
တောင်တရုတ်ပင်လယ်ဟာနိုင်ငံကရေပိုင်နဲ့ဖြစ်ပြီးတရုတ်နိုင်ငံရဲ့ကိုယ်ပိုင်ရေကန်ကြီးတစ်ခုမဟုတ်ဘူးဆိုတာကဘာကိုပြဖို့အရေးကြီးတယ်လို့ကျွန်တော်ယူဆတယ်အမေရိကန်တနိုင်ငံကသာတရုတ်ကိုအန်တုနိုင်ဒါမှမဟုတ်တောင်တရုတ်ပင်လယ်မှာအင်အားချင်းကညာညီမျှအောင်လုပ်ပေးနိုင်ပါလိမ့်မယ်
အမေရိကန်ရေတပ်သင်္ဘောအုပ်စုသွားမယ့်ပေါ်တွေ့ဝိုက်တဲ့နီးနဲ့တရုတ်ကအမျက်ထုတ်လိုက်မယ်လို့ဩစတြေးလျနိုင်ငံဆစ်ဒနီမြို့ခြေဆိုင်နိုင်ငံတကာရေးမူဝါဒဆိုင်ရာ Lowy Institute ကနိုင်ငံတကာလူမျိုးရေးဌာနဒါရိုက်တာ Uwan Graham ကခန့်မှန်းပါတယ
် What they're looking for is an excuse to ramp up the level of defense infrastructure on the
2013ခုနှစ်ကတည်းကသူတို့တိစောက်သိမ့်ပိုက်ထားတဲ့နေရာတွေမှာကာကွယ်ရေးဆိုင်ရာအခြေခံအဆောက်အုံတွေတွန်းမြင့်တိစောက်နိုင်ဖို့ကတရုတ်ကအကြောင်းရှာနေတာပါသူတို့လိုချင်တာကအမေရိကန်ရဲ့လှုပ်ဆောင်ချက်ကိုသူတို့ကိုရန်စတာဖြစ်ပုံဖော်ပြီးတော့သူတို့လှုပ်ချင်တာတွေလှုပ်လို့ရဖို့အတွက်ရမယ်ရှာပြီးသွေဝိုက်အမျက်ထုတ်ဖို့ဖြစ်မယ်လို့ကျွန်တော်ထင်ပါတယ်
။ကမ္ဘာမှာအမေရိကန်နဲ့ရုရှားပြီးရင်တတိယစစ်အင်အားအကြီးဆုံးတရုတ်နိုင်ငံကနယ်မြေချက်ထွေနေတာနဲ့အမျှအမေရိကန်ပိုပြီးရှိနေဖို့အရှိတောင်အခြားနိုင်ငံတွေနဲ့တိုင်ဝမ်တို့ကတွန်းအားပေးနေတာပါ။ဒါပေမဲ့မလေးရှားဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတို့ဟာငြိမ်းချမ်းရေးထိန်းသိမ်းဖို့အတွက်တရုတ်နဲ့ရောအမေရိကန်နဲ့ပါလုပ်ကိုင်နေဦးတော့မကအရေးကြီးတဲ့ကုံသွယ်ဘက်နှစ်နိုင်ငံစလုံးနဲ့စီးပွားဆက်ဆံရေးကိုလည်းဆက်လုပ်နေတာပါ။လေရင်တင်သင်္ဘောအုပ်စုလာမယ့်ကိစ္စဒီနိုင်ငံတွေကဘာမှပြောမှာမဟုတ်ပေမဲ့သဘောကျလိမ့်မယ်လို့တိုင်ဝမ်တမ်ကန်တက္ကသိုလ်မဟာဗျူဟာလိလာရေးဌာနကအလက်ဇန်းဒါဝမ်လို့လိလာသူတွေကပြောပါတယ
်။ The reactions from other claimants would be in favor of their presence.
တရုတ်ကလွယ်လို့တခြားနိုင်ငံတွေကတော့အမေရိကန်ရှိနေတာကိုကြိုက်ကြမှာပါ။အမေရိကန်နဲ့ဗီယက်နမ်ကြားမှာငင်းပွားစရာတစ်ခုခုရှိမယ်လို့ကျွန်တော်မထင်ပါဘူး။တရုတ်နဲ့ပူးပေါင်းဆောင်ရွက်မှုတချို့လုံနိုင်ခြေကိုပြောထားတဲ့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးတောင်မှရေဘူးရအဖြစ်အမေရိကန်အခိုင်အမာရှိနေတာကိုလက်ခံပါပါ
။တရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်တွင်စပရလီကျွန်းစုတွေပေါ်မှာ2023ခုနှစ်ကတည်းကတည်ဆောက်မှု3ခုလှုပ်ထားပြီးပြီလို့ယူဆကြပါတယ်။ဒါ့အပြင်တိုင်ဝမ်နဲ့ဗီယက်နမ်တို့ကပိုင်တယ်လို့ပြောထားတဲ့ပါရာဆိုကျွန်းစုနဲ့တန်တာကြောက်တန်း130ကိုလည်းတရုတ်ကထိန်းချုပ်ထားပါတယ်ခင်ဗျာ။